မြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေမှာအစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အနေနဲ့ပူးပေါင်းပါဝင်လာဖို့အချာဒဘလူးလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံအစင်းမြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်တွေကိုတက်ရောက်ခွင့်မပေးတာကလွဲရင်အာဆီယံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်ရင်မြန်မာစ မှထားအရေးယူနေချိန်မှာအာဆီယံ၊ဩစတြေးလျ၊ဂျပန်နိုင်ငံတို့ကထိထိရောက်ရောက်အရေးယူမှုမလုပ်တဲ့အတွက်တခြားနိုင်ငံတွေရဲ့ကြိုးပမ်းမှုကိုပါနှောင့်နှေးစေတယ်လို့ HRW ကထောက်ပြပါတယ်။အာဆီယံလက်ချောက်အခွတ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖို့ဦးစီးဦးဆောင်လုပ်တဲ့လို့ HRW အာရှဒေသညွှန်ကြားရေးမှူးအီလင်းပီယာဆင်ကတိုက်တွန်းထားပါတယ်။HRW အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ900ကျော်ပါနိုင်ငံတကာလူ့ခွင့်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်တဲ့စစ်ရာဇဝမှုတွေနဲ့လူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝမှုတွေအတွေ့မြန်မာစစ်ကောင်စီမှာတာဝန်ရှိတယ်လို့ဖော်ပြထားပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေဟာအစုလိုက်ပြုံးလဲတပ်ဖြတ်မှုတရားလက်လွတ်ဖမ်းဆီးချုံနောက်မှုညှဉ်းပန်းနှိပ်စက်မှုလေပိုင်းဆိုင်ရာအကြမ်းဖက်မှုပြည်ပကဒေသတွေတွင်အရသားတွေကိုတိုက်ခိုက်မှုတွေကျူးလွန်ခဲ့ကြတယ်လို့အထောက်အထားတွေနဲ့တကွဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့အထင်အကွတ်မဲ့မြေပြင်စစ်ဆင်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားအများအပြားသေဆုံးခဲ့ရတယ်လို့လည်း HRW ကဖော်ပြထားပါတယ်ခင်ဗျာ